ီးနိုင်ငံမြောက်ပိုင်းဆိုင်းနိုင်ကျွန်းတွေကလူတွေပြည့်ချင်နေတဲ့ဗလီတစ်ခုကိုစစ်သွေးကြောလို့တန်တရားဖြစ်ပေါ်ရှိသူတွေဒီကနေ့မှာတိုက်ခိုက်ခဲ့တာကြောင့်လူ184ယောက်တည်ဆုံးသွားတယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။အစိုးရတေဟာ BLF မြို့ကအယ်ရော်ဒါဗလီကိုအစ်ဇရေးလုံခြုံဗလီကအစ်ဇရေးလုံခြုံရေးတပ်ဖွဲ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာနာဘိုင်းတွေကပြောပါတယ်။ခင်းကြံမောင်းနေတဲ့ကားလေးစီးပုံမှာရှိတဲ့လူတွေကတောက်ကြနေကဒီဝပြုဆူတောင်းနေတဲ့သူတွေကိုတနက်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။အေးပေါ်လူနာတင်ရင်တွေကအခင်းဖြစ်ပေါ်တဲ့နေရာကထိခိုက်ဒဏ်ရာရတဲ့သူတွေကိုဒီအနီးနားမှာရှိတဲ့စေုံတွေကိုခေါ်ဆောင်သွားတာကိုတွေ့ရတယ်လို့လည်းမျက်မြင်သောသူတွေကပြောပါတယ်။ဒီသေးကြော်ကြီးကအများအားဖြင့်တော့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေရှိပေမဲ့ဒိုင်းနာကျုံးတွေအပြင်ဘက်ကိုထွက်ပြီးတော့အီဂျစ်နိုင်ငံကခွေရန်ဘာသာဝင်တွေနဲ့ဖျားဘူးတွေကိုလည်းတိုက်ခိုက်နေရှိတာဖြစ်ပါတယ်။ဒီလိုမျိုးမိတက်တွေဟာဆိုင်းနိုင်ကျွန်းစွယ်မြောက်ပိုင်းမှာအစွန်းရောက်တွေနဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးတော့အဲဒီမှာလွန်ခဲ့တဲ့3နှစ်တိုက်ပွဲတွေပြင်းထန်လာခြင်းကစပြီးတော့စစ်သွေးကြော်တွေဟာအီဂျစ်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်ရာပေါင်းများစွာကိုတပ်ပစ်ခဲ့ပါတယ်ခင်ဗျာ